မြန်မာနိုင်ငံအတွင်းစစ်ကောင်စီရဲ့လူခွေရေးချိုးဖောက်မှုတွေပိုမိုဆိုးရွားလာနေတာနဲ့ပြည်မှုကျွလွန်သူတွေကိုအရေးယူခြင်းမရှိတာတွေကြောင့်ဒီကိစ္စကို ICC နိုင်ငံတကာရာဇဝတ်ခုံရုံးကကင်တွယ်ဖြေရှင်းနိုင်ရေးလုံခြုံရေးကောင်စီကအဆိုပြုပေးဖို့လူခွေရေးဆိုင်ရာကုလသမဂ္ဂကော်မရှင်နာမင်းကြီးဖုဂတ်ထက်ကဒီကနေ့ထပ်မံတောင်းဆိုလိုက်ပါတယ်မြန်မာပြည်သူတွေဟာနေ့စဉ်နဲ့အမျှထိတ်လန့်တုန်လှုပ်ဖွယ်တိုက်ခတ်မှုတွေခံနေရတဲ့အပြင်လူ့အခွင့်အရေးတွေပြောင်ပြောင်တင်းတင်းချိုးဖောက်ခံနေရပြီးအသက်ရှင်ရပ်တည်မှုနဲ့အနာဂတ်အတွက်မျှော်လင့်ချက်တွေလည်းပြိုကျပျက်စီးခြင်းနဲ့ရင်ဆိုင်နေကြရတယ်လို့ဒီကနေ့စက်တင်ဘာလ26ရက်နေ့မှာဆွစ်ဇာလန်နိုင်ငံဂျနီဖာမြို့မှာပြုလုပ်တဲ့လူ့အခွင့်အရေးကောင်စီအစည်းအဝေးပွဲမှာကော်မရှင်နာမင်းကြီးကအစီရင်ခံစာတင်သွင်းတဲ့အထည်ထည်သွင်းပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့ဇူလိုင်လအတွင်းအစည်းအဝေးခန်းစားတင်ပြပြီးခဲ့တဲ့အချိန်ကစလို့မြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေဟာပိုပြီးတော့ဆိုးရွားလာခဲ့တယ်လို့လည်းပြောပါရယ်မြန်မာစစ်တပ်ဟာသူ့ရဲ့အကြမ်းဖက်လုပ်ရတွေကိုကြက်ကြက်ပြက်ပြက်ဆက်လက်ကျူးလွန်နေတဲ့အပြင်အကြမ်းဖက်မှုတွေရပ်တန့်ဖို့နဲ့စာနာမှုဆိုင်ရာကူညီမှုတွေဟန်တာမရှိပေးပို့ခွင့်ပြုဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကအချိန်ချင်းတောင်းဆိုတာကိုလည်းလူမဆန်စွာမျက်ကွယ်ပြုနေတယ်လို့ဆိုပါရယ်လူခွင့်ရေးဆိုင်ရာကုလသမဂ္ဂကော်မရှင်နာမင်းကြီးဖုဂတ်ထပ်က2022ခုနှစ်ဧပြီလ1ရက်နေ့ကနေအခုနှစ်ဇူလိုင်လ31ရက်နေ့အကြာဖြစ်ပေါ်ခဲ့တဲ့မြန်မာနိုင်ငံအတွင်းကအခြေအနေတွေကိုအစီရင်ခံစာတင်ပြတာမှာအဲဒီကာလအတွင်းမြန်မာစစ်တပ်ဟာအရက်သားပြည်သူတွေအပေါ်အကြမ်းဖက်မှုတွေတိုးမြင့်လှုပ်ဆောင်ခဲ့တယ်လို့ဖော်ပြထားပါတယ်။မြန်မာစစ်တပ်ဟာလေကြောင်းကတိုက်ခတ်မှုလူတွေအစုလိုက်အပြုံလိုက်တပ်ဖြတ်မှုကျေးရွာတွေကိုမီးရှို့ဖျက်ဆီးမှုစတဲ့ပြူဟာ၃ခုကိုအခြေခံပြီးတော့စနစ်တကျအခွင့်အရေးချိုးဖောက်မှုတွေအကြောင်းကိုကျူးလွန်နေတာမှာစစ်တပ်ဒါမှမဟုတ်စစ်တပ်ကစစ်ကောင်စီနဲ့ပတ်သက်ဆက်နွယ်နေတဲ့အစုအဖွဲ့တွေရဲ့လက်ချက်ကြောင့်အ ਨੇ ဆုံးလူပေါင်း4100ကျော်သေဆုံးခဲ့ရပြီးဖြစ်တယ်လို့လည်းအစီရင်ခံစာမှာဖော်ပြထားပါတယ်။စစ်ကောင်စီကိုလက်နက်ကင်ဆန့်ကျင်နေတဲ့အုပ်စုတွေရဲ့လှုပ်ကြံတပ်ဖြတ်မှုတွေအများပြည်သူတွားလာရနေရာတွေမှာဘုံပောက်ခွဲမှုတွေရှိနေတယ်လို့လည်းထည့်သွင်းထားပါတယ်။စစ်ကောင်စီကသူတို့ကိုယ်တိုင်ပါဝင်သဘောတူထားတဲ့အာဆီယံပုံသဘောတူညီချက်5ခုကိုအခုထိအကောင့်တွေဖော်ဖို့ပြတ်ခွက်နေတဲ့ကိစ္စကိုလည်းလူခွေရေးဆိုင်ရာကုလသမဂ္ဂကော်မရှင်နာမင်းကြီးဖုဂတ်ချက်ကဒီကနေ့တင်ပြတဲ့အစီရင်ခံစာမှာထည့်သွင်းဖော်ပြခဲ့ပါတယ်ရှင်။